ပြီးခဲ့တဲ့ဇန်နဝါရီ30ရက်နေ့ကပြည်ခံပြိုးပါတီအပါအဝင်နိုင်ငံရေးပါတီ24ပါတီကခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဒေါ်ဆန်းစုကြည်စီလိမ့်မှုထားတဲ့အိတ်ဖွင့်ပေးစာတစ်စောင်ရေးသားပေးပို့လိုက်ကြပါတယ်။ပုံမှန်အဖြစ်ပြည်ခံပြိုးပါတီနဲ့သူ့ရဲ့မိဖက်ပါတီတချို့ခုလိုပဲကြေညာချက်ထုတ်တာနိုင်ငံတော်သမ္မတပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့တွဲဆောင်ဝင်တောင်းတာစတာတွေမကြာခဏလုံးလေးရှိပေမဲ့ခုဒီချိန်သမ္မတနဲ့ဒေါ်ဆန်းစုကြည်စီလိမ့်မှုတဲ့အိတ်ဖွင့်ပေးစာမှာတော့အဖက်ဖက်မှယိုယွင်းကြဆင်းလာနေသောနိုင်ငံတော်၏အခြေအနေအရရက်ကိုဝိုင်းဝန်းအဖြေရှာပြုပြင်နိုင်ရေးအတွက်ဆိုပြီးခေါင်းစဉ်တတ်ထားလေတော့ပိုအလေးနဲ့ပြုရမလို့ဖြစ်လာပါတယ်မြန်မာနိုင်ငံရေးသမိုင်းမှာအဖက်ဖက်မှယိုယွင်းကြဆင်းလာနေသောနိုင်ငံတော်အခြေအနေအရရက်ကြောင့်တပ်မတော်ကတိုင်းပြည်တာဝန်အဝဝကိုလွှဲပြောင်းရယူလိုက်ရသည်ဆိုတဲ့ဇက်လန်းတွေကိုလည်းကြားခဲ့ကြရပြီးဖြစ်ပါတယ်ပြည်ခိုင်ဖြိုးနဲ့နိုင်ငံရေးပါတီတွေကပေးတဲ့အိတ်ဖွင့်ပေးစာမှာဘာတွေဖော်ပြထားသလဲအဖြစ်မှန်ကဘာလဲသူတို့ရဲ့ယူရချက်ကဘာဖြစ်နိုင်မလဲဆိုတာကုရပတ်လိလာဆန်းစစ်ကြည့်ကြရအောင်ပါအ
ိတ်ဖွင့်ပေးစာမှာအချက်17ချက်ဖော်ပြထားပြီးအတော်လေးလဲရှည်လျပါတယ်ပထမဆုံးအနေနဲ့စီးပွားရေးဆိုင်ရာအကြောင်းအချက်တွေဖော်ပြထားပါတယ် NLD အစိုးရဟာကိန်းဂဏန်းအချက်လက်တွေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်တယ်ဆိုပြီးပြောနေပေမဲ့လက်တွေမှာစပါးစေးကြဆင်းနေမှုတွေနေဆက်ကုန်သွယ်ရေးမတိမငြိဖြစ်နေတာတွေလူငယ်လူရွယ်တွေနိုင်ငံခြားထွက်အလုပ်လုပ်ရတာများနေလို့အလုတ်အကိုင်းအခွင့်အလမ်းဖန်တီးပေးဖို့အတွက်တိုက်တွန်းထားပါတယ်။နောက်တစ်ချက်ကတော့နိုင်ငံသားတွေရဲ့စီးလုံးညီညွတ်ရေးဟာဘက်ခစ်ကာလနဲ့မှမတူအောင်ကွဲပြားမှုစန့်ကျင်မှုရန်လိုမှုတွေလူမှုအတိုင်းအဝန်းမှာပေါ်ပေါက်နေတယ်လို့ဆိုပါတယ်။လွတ်တော်ရဲမှာ NLD ကတစ်ဖက်ပြည်ခိုင်ဖြိုးနဲ့တပ်မတော်သားတွေကတစ်ဖက်အငင်းပွားကြတဲ့အကြောင်းကိုနမူနာအဖြစ်ပြပါတယ်။နောက်တစ်ချက်မှာလဲလွတ်တော်ရင်း NLD ပါတီဟာအရာရာကိုမဲခွဲဆုံးဖြတ်ပြီးအင်အားကြီးသူအနာယူစနစ်ကျင့်သုံးနေတယ်လို့ဆွဆွဲပါရယ်။ရခိုင်ပြည်နယ်ကမွတ်စလင်တွေရဲ့ပြဿနာနဲ့ပတ်သက်ပြီးလဲအစိုးရရဲ့ကင်တွယ်ဆောင်ရွက်နေပုံတွေကိုအားမရတဲ့အကြောင်းသူတို့စောင့်ကြည့်နေတဲ့အကြောင်းဘင်္ဂလီတွေရခိုင်ပြည်နယ်ဘက်ကနေပြည်မာတဲ့ဝင်ရောက်လာတာကိုဖမ်းဆီးပြီးတဲ့နောက်ဘလို့ကင်တွယ်တလဲဆိုတာကိုလဲမေးခွန်းထုတ်ပါရယ်။ဒီဖြစ်စဉ်အားလုံးကိုခြုံငုံပြီးမှယနေ့နိုင်ငံတော်ဤနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးနှင့်တရားဥပဒေစိုးမိုးရေးအပါအဝင်အခြေအနေအရရက်သည်တရွေ့ရွေ့မင်းလောင်နေသောရန်ကြိုးတက်ဆင်ထားသည့်မိုင်းပုံတစ်လုံးအနေထားတွင်ရောက်ရှိနေပါသည်ဆိုပြီးဖော်ပြထားပါသည်
။စာပါအချက်လက်တွေကိုစမ်းစစ်ကြည့်ရင်စီးပွားရေးဆိုင်ရာကိစ္စမှာအလုတ်ကိုင်းအခွင့်အလမ်းနေဆက်ကုန်သွယ်မှုစတာတွေမှာပြဿနာရှိနေတာမှန်ပေမဲ့ကမ္ဘာပံနဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့လိုနိုင်ငံတကာအဖွဲ့အစည်းတွေရဲ့သုံးသပ်ချက်တွေအရတိုးတက်မှုအပိုင်းတွေရှိနေတယ်ဆိုတာကိုတော့ငြင်းလို့မရပါဘူးတိုးတက်နေပေမဲ့အားရစရာမကောင်းဘူးလို့ဆိုရင်ပုံမှန်ပါလိမ့်မယ်နောက်တစ်ချက်ကတော့လွှတ်တော်တွေကအခြေအနေတွေပါအမတ်တွေကဆုံးဖြတ်လိုက်တပ်မတော်သားအမတ်တွေကထပြီးကန့်ကွက်လိုက်လို့တော်ကိုတွေ့ရုံနဲ့နိုင်ငံသားတွေကြားအကြီးအကျယ်ကွဲပြဲနေကြပြီဆိုတဲ့ကောက်ချက်ကလည်းမမှန်ပါဘူးလွှတ်တော်တဲ့ NLD အမတ်တွေရဲ့လောက်ရဥပဒေနဲ့မညီဘူးလို့ထင်ရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့ယူဆရင်ဒီအတိုင်းဆွဆွဲနေုံနဲ့မပြီးပါဘူးဥပဒေအတိုင်းဆက်လုပ်လို့ရတာတွေရှိသလိုဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုရင်လည်းဒီအတိုင်းဆွဆွဲမနေပဲဖွဲ့စည်းပုံဆိုင်ရာခုံရုံးကိုတင်ပြီးအဆုံးဖြတ်ရယူတာမျိုးလောက်ရမှာဖြစ်ပါတယ
်ရခိုင်ပြည်နယ်ထဲမှာပေါ်ပေါက်လာတဲ့ပြဿနာဆိုတာကလည်းအာစာအကြမ်းဖက်တိုက်ခိုက်မှုအဲ့ဒါကိုပြန်နှိမ်နင်းရမှာတပ်မတော်ရဲ့ကင်တွယ်မှုကြောင့်ပေါ်ပေါက်လာတဲ့နောက်ဆက်တွဲပြဿနာပါရှေ့ကိုနည်းနည်းဆက်ပြီးသွားကြည့်ရင်ရှေ့လျားလာတဲ့အရင်စစ်အစိုးရခေတ်ဆက်ဆက်ကခြံထားရစ်ခဲ့တဲ့ပြဿနာကြီးပါဒါကို NLD အစိုးရကတိုင်းပြည်အကျိုးစီးပွားတပ်မတော်အကျိုးစီးပွားတိုင်းရင်းသားတွေရဲ့အကျိုးစီးပွားအားလုံးအတွက်ခက်ခက်ခဲခဲဖြေရှင်းနေရတဲ့အခြေအနေပါလက်ရှိအခြေအနေကိုပေါက်ကနီးဘုံတစ်လုံးနဲ့နိုင်ရှင်ထားတဲ့အပြင်အဖက်ဖက်ကယိုယွင်းကြဆင်းနေတယ်လို့ပြောထားတာကိုသုံးသပ်ရမယ်ဆိုရင်လည်းလက်ရှိတိုင်းပြည်ထဲမှာဖြစ်ပျက်နေတာတွေဟာ2012ခုနှစ်နောက်ပိုင်းမြန်မာနိုင်ငံနေရာတချို့မှာဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးဆန်နဲ့အကြမ်းဖက်မှုကြီးတွေဖြစ်ပွားခဲ့တဲ့အခြေအနေမျိုးမဟုတ်ပါဘူး2017 KIA ကချင်လက်နက်ကိုင်တွေနဲ့တကြော့ပြန်တိုက်ပွဲဖြစ်တဲ့အခြေအနေကိုကန်တပ်ဖွဲ့တွေဝင်တိုက်ခံရတဲ့အခြေအနေမျိုးလည်းမဟုတ်ပါဘူးလက်ရှိအခြေအနေမှာနိုင်ငံထဲမှာဆန္ဒပြပွဲတွေတချို့ဖြစ်နေတာကတော့အမှန်ပါတယ်တစ်ဖက်ကဖွဲ့စည်းပုံပြင်ရေးကိုထောက်ခံနေကြတဲ့ဆန္ဒပြပွဲတွေဖြစ်ပြီးအခြားတစ်ဖက်မှာတော့ တက်မတော်ထောက်ခံရေးဖွဲ့စည်းပုံတွေကပုံမှန်59စာလုံးမပြင်းရေးဆိုတဲ့လွှတ်တော်တွေကပြည်ခိုင်ဖြိုးနဲ့တက်မတော်လုံးရဲ့ထောက်ခံပွဲတွေဖြစ်ပါတယ်တက်မတော်ထောက်ခံရေးဖွဲ့စည်းပုံတွေကပုံမှန်59စာလုံးမပြင်းရေးထောက်ခံတဲ့ပွဲတွေမှာမြင်ရမှာကအနေနဲ့အရရက်ကစစ်မှုထမ်းဟောင်းအဖွဲ့ဝင်တွေပြည်ခိုင်ဖြိုးပါတီဝင်တွေမျိုးချင်းလို့သူတို့ကိုယ်သူတို့ခေါ်သူတွေနဲ့ဟောပြောသူတွေထဲမှာဆိုရင်ဘူးလက်လှဆွေအပါဝင်ဖမ်းမရထုတ်ခံထားရတဲ့ဥဝီရသူတို့ဖြစ်ပါတယ
်တကယ်တော့နိုင်ငံရေးပါတီတရားဖြစ်စေပါတီတွေအနေနဲ့ဖြစ်စေဒီစဲအစိုးရနဲ့ပါတီကိုဝေဖန်တာဆန့်ကျင်တာလုပ်လို့ရပါတယ်ဒါထူးခြားတဲ့ကိစ္စမဟုတ်ပါဘူးဒီပြည်နယ်ထဲမှာဒီမိုကရေစီကိုယုံကြည်တယ်ဆိုရင်ဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်ချင်တယ်ဆိုရင်ပြည်သူလူထုထောက်ခံမှုရအောင်စီရင်ရမှာပဲဖြစ်ပါတယ်ဒါပေမဲ့ဒီလိုသဘောထားကွဲပြားနေတာတွေကိုပဲပုံကြီးချက်ထောက်ပြပြီးနိုင်ငံတော်ကြီးအဖက်ဖက်ကယိုယွင်းပျက်စီးနေပြီးမိုင်းမုံတလုံးလိုမကြာခင်ပောက်ကွဲတော့မယ်ဆိုတဲ့အခြေအနေမျိုးထိပြောဆိုလာတာဟာတော့ဒဇုံတယောက်ဒဇုတစ်ဖွဲ့ကနေတိုင်းပြည်ကိုကယ်တင်ပါတော့ဆိုတဲ့သဘောအပြင်ဒီမိုကရေစီကိုဖျက်ဆီးပစ်မဲ့ဆရာနာသိမှုမျိုးကိုလက်ရခေါ်တဲ့သဘောတော်သက်ရောက်လာနိုင်တာမို့တိုင်းပြည်အတွက်အလွန်အန္တရာယ်ကြီးပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်